မစ်စင်ကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံကိုဒီသတင်းပတ်မှစတင်ကျင်းပနေပြီးကမ္ဘာပေါ်ကပြိပက္ခအခြေအနေရရကိုကမ္ဘာကောင်းဆောင်တွေဆွေးနွေးကြမှာပါဒီနှစ်ညီလာခံကျင်းပခြင်းဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းဒုံးကျည်ဆိုင်ရာလုံဆောင်ချက်တွေပို့ပြီးတော့တိုးလာနေတဲ့အချိန်မြန်မာနိုင်ငံမှာလူသားဒေဒုက္ခကြက်တဲ့မြန်မာလာနေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကုလသမဂ္ဂမှာပထမဆုံးပြောမယ့်မင်ကွန်းကိုလည်းကမ္ဘာကောင်းဆောင်တွေစိတ်ဝင်စားနေကြပါတယ်။ VOA သတင်းတာမာဂရက်ဘက်ရှာကုလသမဂ္ဂကနေပေးပို့ထားတဲ့သတင်းပါကိုကိုချကျော်တင်ပြပြောပြပါမယ်ရှင်။
လုံခဲ့တဲ့တရင်နှစ်ပတ်မှာမြောက်ကိုရီးယားကနျောနျူကလ িয়ার ဆန်တမှုလုပ်ခဲ့တာကြောင့်နိုင်ငံတကာကပြစ်တင်ရှုတ်ချပြီးပြင်းထန်တဲ့အရေးယူမှုတွေချမှတ်ခဲ့ပါတယ်။တလအတွင်းဒုတိယအကြိမ်ဖြစ်တောက်ကြာနေ့မှာမြောက်ကိုရီးယားကဂျပန်နိုင်ငံကိုကျော်ပြီးပစိဖိတ်သမုဒ္ဒရာနဲ့ဒုံးကျည်တစ်စင်းပြစ်လွတ်ခဲ့ပါတယ်။ဖြင်ပြောင်းနဲ့သူ့ရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်လို့မလုပ်ကြမယ်ဆိုတာခေါင်းဆောင်တွေဆွေးနွေးကြတဲ့အထက်ထိတ်တန်းကပါမဖြစ်ပေမဲ့အပြေရဖို့ကတော့မလွယ်ပါဘူး
။ There will be a lot of talk about North Korea at the UN.But the reality is that
မြောက်ကိုရီးယားနဲ့ပတ်သက်ပြီးကုလသမဂ္ဂမှာအများကြီးပြောကြမှာပါဒါပေမဲ့ကုလသမဂ္ဂအပြင်ဘက်မှာအမေရိကန်နဲ့တရုတ်နိုင်ငံဆွေးနွေးကြတာကနေသာလက်တွေ့မှာတန်တမာရေးအဖြေရဖို့တခုတည်းသောအခွင့်အလမ်းဖြစ်ပါတယ
်မြန်မာနိုင်ငံမှာလို့ရိုဟင်ဂျာမွတ်စလင်၄သိန်းဟာစစ်ဆင်ရေးကြောင့်ထွက်ပြေးပြီးအင်းကြီးချင်းဒင်္ဂါရီစွာခိုလုံနေကြပါတယ်အကြမ်းဖက်အခြေအနေတွေရပ်တန့်အောင်လိုအပ်သလောက်မလုပ်ဆောင်ဘူးဆိုပြီးဝေဖန်ခံနေရတဲ့ဒေါ်အောင်ဆန်းစုကြည်ကအထူးထွေးညီလာခံကိုမတက်ပါဘူးသူမလာပေမဲ့လေဒီအကြတဲ့နဲ့ပတ်သက်လို့ကုလသမဂ္ဂမှာအဆင့်မြင့်အစည်းအဝေးနှစ်ခုလုပ်ဖို့အစီအစဉ်ထားပါတယ်။ဒီရနိုင်ငံအနေနဲ့နျူကလ িয়ার ဘုံမထုတ်နိုင်အောင်ဟန်တာထားတဲ့2015ခုနှစ်သဘောတူညီချက်ကနေမထွက်ဘူးလေ။ကမ္ဘာကောင်းဆောင်တွေကသမရထရန့်ကိုစည်းရုံးကြပါလိမ့်မယ်။ဒီသဘောတူညီချက်ဟာတိတ်ဆိုးလွန်းတယ်လို့ဆိုပြီးနှုတ်ထွက်မယ်လို့သမရထရန့်ကချင်းချောက်တာပါ။
I think this agreement is a very important agreement.I think that it contributed to
ဒါတဲ့ရေးကြည့်တဲ့သဘောတူညီချက်လို့ကျွန်တော်ထင်ပါတယ်လက်ရှိမှာရေးကြည့်တဲ့တင်မမှုအစဉ်ရော့စေပြီးတည်ငြိမ်မှုရဲ့အကြောင်းရင်းတစ်ခုလည်းဖြစ်ပါတယ
်ဒေါ်ဗီယန်ဒေသတစ်စီတစ်ပိုင်းနဲ့ဖလော်ရီဒါတောင်ပိုင်းကိုတိုက်ခတ်သွားတဲ့အာမာဟာရီကိန်းမုန်တိုင်းနဲ့ပတ်သက်လို့လည်းခေါင်းဆောင်တွေဆွေးနွေးကြပါမယ်ဟာရီကိန်းမုန်တိုင်းကတုံ့ပြန်လို့ဆောင်ရင်းနဲ့သဘောဝဘေးရန်နဲ့ဥရုယာတီကြောင်းလွန်မှုတန်းကိုခံနိုင်အောင်လူမှုဝန်ဝိုင်းတွေကိုတည်ဆောက်ရေးအာရုံစိုက်ဆွေးနွေးကြပါပါအာမာမုန်တိုင်းနဲ့တက်ဆက်စီနယ်အရှိတောင်ပိုင်းရေဖုံးသွားစေတဲ့ဟာဗီဟာရီကိန်းမုန်တိုင်းတွေကြောင့်နိုင်ငံ190ကျော်လက်မှတ်ရေးထိုးထားတဲ့ဥရုယာပြည်ပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုသမ္မတထရမ့်ကပြန်ကြောင်းမလားလို့တချို့ကမျှော်လင့်နေပါတယ
်။ He has made some hints that perhaps he won't withdraw after all. If he says anything like that in New York
နှုတ်ထွက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးသမ္မတထရမ့်ကပြောထားပါတယ်။နှီးရောက်မှာအဲ့လိုမျိုးတခုခုပြောလိုက်ရင်တခြားကောင်းဆောင်တွေတိတ်ကျနေတော့မှဖြစ်တာကြောင့်ဒါကသူ့အတွက်တာတမန်ရေးအောင်မြင်မှုကြီးဖြစ်ပါလိမ့်မယ်
။ဒီနှစ်ဆွေးနွေးညီလာခံကိုရုရှားသမ္မတဗလာဒီမီယာပူတင်၊ယူရိုသမ္မတရှီဂျင်းပင်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်တို့လိုထင်ရှားတဲ့ကောင်းဆောင်တချို့မတက်ပါဘူး။သမ္မတထရမ့်နဲ့ပြည်သူသမ္မတအီမန်နူအယ်မာခရွန်တို့လိုတခြားကောင်းဆောင်တွေအတွက်ကတော့နိုင်ငံတကာစုဝေးတဲ့ပွဲမျိုးကိုပထမဆုံးအကြိမ်တက်ကြတာဖြစ်ပြီးအားလုံးကသူတို့ကိုစောင့်ကြည့်နေကြပါလိမ့်မယ်ခင်ဗျာ။